Jakan bina mia paima pikere luku yi chofa muri dwe da wan shi durigo, di ya uri ne nyi ye yu wu mlo nae wu su yin, nenganaga ya zwe mu kong yon, ICC go lwe biao na ba wen lo song na me ta ni lani gu sha pu ya li me lu, bide nengan jayi wu niga biao ba le, raida dren lao niyao, taong cha khanyare kisa wu le doang san su jine dwe song di ma, biao su kere lu wu nyi, Jeremy Han a biao ba le, a jang zong wu go jo jo ting a biao biao ba li me kwa ya.
၂ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံကိုလာရောက်သွားတဲ့ဗြိတိသျှနိုင်ငံသားရဲ့ဝန်ကြီးဂျယ်မီဟန့်ဟာကြာသပတေးနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးတာပါ။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးအတွက်မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ and for justice, but we should remember that she doesn't control the military in this country.
ဖွင့်ထုတ်ပြောဆိုဖို့အရေးကြီးတယ်ဆိုတာသူ့ကိုကျွန်တော်ပြောခဲ့ပါတယ်ဒါပေမဲ့ဒီနိုင်ငံမှာစစ်တပ်ကိုသူထိန်းချုပ်ထားတာမဟုတ်ဘူးဆိုတာကျွန်တော်တို့မှတ်ရသင့်ပါတယ်ကျွန်တော်တို့တွေ့ခြင်းပေမဲ့ကျွန်တော်တို့နဲ့တွေ့ဖို့ပြင်ဆင်မထားဘူးဆိုပြီးတော့မဆုံခဲ့ရတာကတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ပါသူ့ကိုသာတွေ့ခဲ့ရရင်ကျွန်တော်ပြော င်မရှိတဲ့အတွက်သူတာဝန်ခံရပါလိမ့်မယ်
။ဝန်ကြီးဟန်ကမြန်မာနိုင်ငံမှာတာဝန်ခံမှုနဲ့တရားဥပဒေနဲ့အညီလှုပ်ဆောင်ချက်ဖြစ်မလာဘူးဆိုရင် ICC ကိုလွှဲပြောင်းတာအပါအဝင်နီလန်အားလုံးကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရှာဖွေဖို့လိုအပ်ပါတယ်။ ICC ကိုလွှဲဖို့ကလူညိုရင်းကောင်စီရဲ့ထောက်ခံမှုလိုပြီးဖြစ်ချင်မှဖြစ်လာမှာပါ။အဲဒီလိုဆိုရင်တခြားနီလန်တွေကိုလည်းကျွန်တော်တို့ရှာဖွေဖို့လိုပါတယ်လို့သူရဲ့ Twitter စာမျက်နှာမှာရေးထားပါတယ်။မြန်မာစစ်တပ်ဟာလူမျိုးတုံးသုတ်တင်ရှင်းလင်းဖို့ရွယ်ချက်နဲ့ရိုဟင်ညာတွေကိုအများအပြားတပ်ဖြတ်တာနဲ့လူစုလူဝေးနဲ့မရင်းကျင်တာတွေလုပ်ခဲ့တယ်လို့လူ့အခွင့်အရေးကောင်စီကဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကပြီးခဲ့တဲ့လမှာပဲပြောထားပါတယ်။အဲဒီအတွေ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဗိုလ်ချုပ်ကြီး၅ဦးကိုနိုင်ငံတကာဥပဒေအရအရေးယူသင့်တယ်လို့လည်းဆိုထားတာပါ။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာတိတ်ကိုအကောင်းခိုင်မာလွန်းတယ်လို့ဝန်ကြီးဟန့်ကပြောပါတယ
်။ It does look highly possible that the Tapador the Burmese army committed some appalling atrocities.
မြန်မာစစ်တပ်ဟာတိတ်ကိုဆိုးရွားရက်စက်တဲ့ကျူးလွန်မှုတွေလုပ်ထားတယ်ဆိုတာဖြစ်နိုင်ခြေသိပ်များတဲ့ပုံရှိပါတယ်။ဒါကြောင့်လဲဘာဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တွေ့ရဖို့ရခိုင်ပြည်နယ်ကိုကျွန်တော်ကိုယ်တိုင်သွားကျင်ခဲ့တာပါ။အခုလက်ရှိမဖြစ်မနေလောက်ရမှာကဆိုးရွားတဲ့လောက်ရက်ကျူးလွန်သူတွေကိုတရားဥပဒေနဲ့အညီစစ်ဆေးစီရင်မှုဖြစ်ပါလေ
။ရခိုင်ပြည်နယ်မှာလူများပြားကိုတပ်ဖြတ်တဲ့ဖြစ်ရပ်ကိုအသေးစိတ်စုံစမ်းတင်လိုက်တဲ့ Riders တရင်တော်နှစ်ယောက်ကိုဖမ်းဆီးထောင်ချခဲ့တဲ့ပေါ်သူ့အနေနဲ့အလွန်မင်းစိုးရိမ်နေလို့လဲဝန်ကြီးဟန့်ကပြောပါတယ
်။ This is something that has caused us enormous concern. The British embassy here attended most of the trial.
We are supporters and believers in freedom of the press. ဒီက British တိုင်ယုံဟာတရားစစ်ဆေးမှုအများစုကိုတက်ရောက်ခဲ့ပါတယ်ကျွန်တော်တို့ဟာတကမ္ဘာလုံးမှာသတင်းလွတ်လပ်ခွင့်အတွက်ထောက်ခံသူတွေအဲ့ဒီပေါ်ယုံကြည်သူတွေဖြစ်ပါတယ်ဒီအမှုမှာတရားဥပဒေနဲ့ညီလှောက်ဆောင်တာမျိုးမရှိခဲ့ဘူးဆိုတော့ကျွန်တော်တို့ရဲ့စိုးရိမ်ချက်တွေကိုဒေါ်ဆန်းစုကြည်ကိုကျွန်တော်ပြောပါတယ်သူကဒီပေါ်မှာသူဆန်းစစ်မယ်လို့ပြောပါတယ
်ဒီနိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ဟာဂျာတာဘရီနေ့ရခိုင်ပြည်နယ်ကြီးစင်တွင်မိုဆလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်ကမိုဆလင်တွေကိုဒီနိုင်ငံအပါအဝင်နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုပြီးမြန်မာနိုင်ငံတွင်မှာတော့အစိုးရကအဲ့ဒီအခေါ်အဝေါ်ကိုအတိအမှတ်မပြုသလိုလူလူကြားမှာလည်းအခြေအတင်အငင်းပွားစရာဖြစ်နေတာပါမြန်မာနိုင်ငံရဲ့အခြေအနေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုတစ်ခုဖြစ်နိုင်ပွဲရှိတယ်လို့လူမျိုးတုံးသုတ်တင်ရှင်းလင်းမှုဒါစီရေးဆန်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အာဒမန်ဒီယန်ကဟိုဒူးနေ့မှာပြောထားပါတယ်ခင်ဗျာ